အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေအကြမ်းဖက်မှုရပ်တန့်ရေးနိုင်ငံရေးအကျဉ်းသားများလွတ်မြောက်ရေးနဲ့ကုလအထူးကိုယ်စားလှယ်ခရီးစဉ်အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါကုလသမဂ္ဂအထူးထူးထွေးမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေစာဟာဩဂုတ်လ16ရက်နေ့ကရန်ကုန်မြို့ကိုရောက်ရှိခဲ့ပြီးနောက်တနေ့မှာတော့နေပြည်တော်မှာမြန်မာစစ်ကောင်စီကောင်းဆောင်ဘူဂျုံမူကြီးမဲအောင်လိုင်းနဲ့တွေ့ဆုံခဲ့ပါတယ်။ဒီအကြောင်းကိုစင်ကာပူအခြေစိုက် CNA သတင်းဌာနကမြန်မာနိုင်ငံမှာရက်စက်တဲ့အကြမ်းဖက်မှုတွေဖြစ်ပွားနေချိန်မှာပဲကုလသမဂ္ဂအစိုးရအရာရှိကြီးတဦးရဲ့ရှာရှာပါပါခီးစဉ်တစ်ခုဖြစ်တယ်လို့မှတ်ချက်ပြုရေးသားပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ယုံလက်ထောက်ပြောခွင့်ရဖာရင်ဟက်ကလည်းနိုလင်းဟီစာရဲ့ခီးစဉ်ဟာကုလသမဂ္ဂရဲ့စိုးရိမ်မှုတွေကိုသတင်းစကားပါဖို့နဲ့ပဋိပက္ခတွေပြည်သူတွေခံစားနေရတဲ့ဒုက္ခတွေလျော့ပါရေးအတွက်ခိုင်မာတဲ့ခြေလှမ်းတွေလှမ်းနိုင်အောင်အဆိုပြုဖို့ဖြစ်တယ်။အခုလိုကုလသမဂ္ဂရဲ့ထိတွေ့ဆက်ဆံမှုဟာမြန်မာစစ်ကောင်စီကိုတရားဝင်အသိအမှတ်ပြုဖို့မဟုတ်ပါဘူးလို့ဩဂုတ်လ18ရက်နေ့ကနယူးယောက်ကုလသမဂ္ဂရုံးချုပ်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာရှင်းလင်းစွာပြောကြားခဲ့တာတွေ့ရပါတယ်
။ဖမ်းဆီးထားတဲ့နိုင်ငံရေးအကျဉ်းသားတွေအားလုံးလွှတ်ပေးဖို့နဲ့တည်တံပေးခြင်းခံထားရတဲ့သူတွေကိုနောက်ထပ်ကွက်မြတ်တာတွေမလုပ်ဖို့ဖန်စီထိမ့်သိမ့်ချင်းခံထားရတဲ့အရွယ်မရောက်သေးတဲ့ကလေးငယ်တွေကိုပြန်ပြီးတော့လွှတ်ပေးဖို့မြမစစ်ကောင်စီခေါင်းဆောင်နေနဲ့တွေ့ဆုံတဲ့အချိန်မှာနိုလင်းဟေစာကပြောကြားခဲ့တယ်လို့သိရပါတယ်။ဒါအပြင်ကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်ဟာဒေါ်အောင်ဆန်းစုကြည်နဲ့တွေ့ဆုံခွင့်တောင်းခဲ့တယ်လို့ဩစတေးလျနိုင်ငံသားစီးပွားရေးပညာရှင်ရှောင်းတန်ကိုလည်းလွှတ်ပေးဖို့တောင်းဆိုခဲ့ပါတယ်။နိုလင်းဟေစာဟာကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဖြစ်နေတာဝန်ပေးအပ်ခြင်းကိုခံရပြီးတော့တနှစ်အကြာမှသာမြန်မာနိုင်ငံကိုလာရောက်ခွင့်ရတဲ့သူ့ရဲ့ပထမဆုံးခီးစဉ်အတွင်းမှာနိုင်ငံရေးအကျဉ်းသားတွေအားလုံးပြန်လွှတ်ပေးဖို့နဲ့နောက်ထပ်တည်တံပေးကွက်မြတ်တာတွေမလုပ်ဖို့အဓိကထားတောင်းဆိုခဲ့တာကိုတွေ့ရပါတယ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းဖမ်းဆီးထောင်ချခံထားရတဲ့သူတွေဟာလွတ်လပ်ပြီးတော့မျှတတဲ့တရားစီရင်မှုတွေကိုမရရှိခဲ့ကြပါဘူးစစ်ခုံရုံးတွေနဲ့စစ်တပ်ကနေထိန်းချုပ်ထားတဲ့တရားရုံးတွေကပြစ်ဒဏ်တွေကိုချမှတ်နေတာဖြစ်တဲ့အတွက်တရားဥပဒေကြောင့်အရာမေးခွန်းထုတ်စရာအငင်းပွားစရာအခြေအနေတွေဖြစ်နေတာကိုတွေ့ရမှာပါအထူးသဖြင့်နှစ်ပေါင်း40ကျော်ကာလအတွင်းပထမဆုံးအကြိမ်ဖြစ်တဲ့ကိုချင်းမီကိုဇေယျတော်အပါအဝင်နိုင်ငံရေးအကျဉ်းသား၄ဦးကိုကွပ်မျက်ခဲ့တာဟာဥပဒေကြောင့်အရာအငင်းပွားပွဲဖြစ်ခဲ့ရသလိုတကဘာလုံးရဲ့ပြစ်ဒဏ်ရှုံချခြင်းကိုလည်းခံခဲ့ရပါတယ်
။နိုင်ငံရေးကျင်းသားများကူညီစောက်ရှောက်ရေးအသင်း AABB ရဲ့2022ဩဂုတ်လ16ရက်နေ့ဖော်ပြချက်အရစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဖမ်းဆီးချုပ်နှောင်ခံထားရသူပေါင်း 12,056 ဦးရှိပြီး၎င်းတို့အနက်မှ 1,396 ဦးမှာထောင်ဒဏ်ချမှတ်ခြင်းခံထားရကြောင်းတည်ဒဏ်ချမှတ်ခံထားရသူ125ဦးရှိပြီးလေဦးကိုကွပ်မျက်ပြီးဖြစ်ကြောင်းတေရန်ပေးခြင်းခံထားရသူတွေထဲမှာအသက်မပြည့်သေးသူကလေးနှစ်ယောက်ပါဝင်ကြောင်းဖော်ပြထားပါတယ်။ပိုဆိုးတာကထောင်ဒဏ်ချမှတ်ထားခြင်းခံရသူတွေဟာတစ်နှစ်ကျော်လာပြီမယ်။မိသားစုတွေနဲ့ထောင်ဝင်စာတွေ့ခွင့်တစ်ကြိမ်တစ်ခါမှမရကြတာပါပဲ။ထောင်ဝင်စာတွေ့ခွင့်မရတဲ့အကြောင်းကို VOE သတင်းဌာနကပြီးခဲ့တဲ့ဇူလိုင်15ရက်နေ့ကထုတ်လွှင့်ခဲ့တာတွေ့ရပါတယ်။အဲ့ဒီလိုထုတ်လွှင့်ရမှာထောင်ဒဏ်ကြခံနေရတဲ့တရင်တောက်တူရဲ့ဖခင်တူကခုဇူလိုင်24ဆို3လပြည့်ပြီပေါ့ဒါပေမဲ့အပြင်လူနဲ့လုံးဝတွေ့ခွင့်မရှိဘူးသူတို့ကကိုဗစ်အကြောင်းပြထားတယ်ပေါ့လေသူတို့လှုပ်ရှင်တာလှုပ်လို့ရနေတဲ့အချိန်ပဲဗျာကိုတွေကဘာပြောလို့ရမှာလဲခံစားရတာတခုပဲရှိတာပေါ့လို့ပြောကြခဲ့ပါတယ
်အကျဉ်းဦးစီးဌာနဘက်ကတော့ကိုဗစ် -19 ကပ်ရောဂါအခြေအနေအရထောင်ဝင်စာတွေ့ခွင့်မပြုတာလို့အကြောင်းပြပါတယ်အကျဉ်းဦးစီးဌာနအနေနဲ့ကိုဗစ်ကပ်ရောဂါကိုအကြောင်းပြပေမဲ့ပြီးခဲ့တဲ့ဧပြီလတုန်းကလူအများပါဝင်လေးရှိတဲ့တကြံပွဲတော်ကိုစစ်ကောင်စီကဥဆောင်ပြီးတော့ကျင်းပပြုလုပ်ခဲ့တာကိုတွေ့ရပါတယ်။ဒါအပြင်တကြံအပီးမှာလည်းရုပ်ရှင်ယုံတွေကိုလည်းပြန်လည်ဖွင့်လှစ်ခဲ့တာကိုတွေ့ရမှာဖြစ်ပါတယ်။အမှန်ဆိုရင်တော့ထောင်ဒဏ်ချမှတ်ခံထားရပြီးတဲ့သူတွေဟာတစ်လကိုအနည်းဆုံးနှစ်ကြိမ်ဒါမှမဟုတ်တစ်ကြိမ်မိသားစုနဲ့တွေ့ဆုံခွင့်ပေးရမှာဖြစ်ပါတယ်။အကျဉ်းထောင်လက်ဆွဲပုံမှန်980မှာအခုလိုဖော်ပြထားတာပါ။ပြစ်ဒဏ်ချခံရသည့်အကျဉ်းသားတစ်အား၎င်း၏မိတ်ဆွေများသို့မဟုတ်ဆွေမျိုးများတို့နှင့်တွေ့ဆုံခြင်းသို့ဆက်သွယ်ခြင်းပြုလုပ်ပြီးတော့အယူခံတင်သွင်းရန်အတွက်စီရင်ရန်သို့အာမခံရရှိစေရန်အတွက်စီရင်ရန်တင့်တော်သောခွင့်ပြုမှုကိုပေးရမည်။၎င်းအားမိတ်ဆွေများနှင့်တွေ့ဆုံခြင်းသို့စာရေးခြင်းကိုတစ်လလျှင်တစ်ကြိမ်သို့မဟုတ်
နှစ်ကျင်းခွင့်ပြုရမည်၎င်း၏ပစ္စည်းပစ္စည်းများအားကြီးကြပ်ကုတ်ကဲရန်အတွက်စီစဉ်ဆောင်ရွက်ရန်လိုအပ်သည်ကိုအကျဉ်းတော်တာဝန်ခံမှထင်မြင်ယူဆလျင်မကြာခဏတွေ့ဆုံဆက်သွယ်ခွင့်ပြုမည်အကျဉ်းတော်လက်ဆွဲရဆိုရင်ထောင်ဒဏ်ချမှတ်ခံရသူတွေဟာမိသားစုနဲ့ထောင်ဝင်စာတွေ့ခွင့်ရကိုရကြရမှာဖြစ်ပါတယ်အာဏာသိမ်းစစ်ကောင်စီကိုစန့်ကျင်လို့ဖမ်းဆီးထိန်သိမ်းထောင်ဒဏ် nao ma le, a jin da rui, ya tin ya dai de a kwen ye rui, song jo ni da ha, so ya de lu kwen yi chu pao mu rui ba. Kudatama ga duen mu jo, tu gu zale, no lin hi za ye, yi yue jet de ku pit de. Pansi jin kan ta ya de, nanga yi jin da rui, lu miao yi dong su je ha, let rui ao mi ang song yue nai ma la, su da ga ro, song ji ja ya o ma, pit ba de, kam ya.